မြန်မာနိုင်ငံမှာအပြောင်းလဲတွေဘလို့ဖြစ်ဖြစ်အချုပ်အချာအာဏာလွတ်လပ်ရေးနဲ့နယ်မြေတည်တံ့ခိုင်မြဲရေးကိုကာကွယ်ဆောင်ရှောက်နိုင်အောင်အားပေးထောက်ခံမယ့်အကြောင်းမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့တွေ့ဆုံရမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲအရသာအစိုးရကိုဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့စစ်အာဏာပိုင်တွေကိုအနောက်နိုင်ငံတွေကဖီအာပေးမှုတွေတိုးမြင့်နေပြီးဝိုင်းပယ်နေတဲ့အချိန်မှာတရုတ်နိုင်ငံကထိတွေ့ဆက်ဆံတာဟာဘလို့အကြောင်းရင်းတွေရှိပါသလဲတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလက်ကျော်စောကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
โอเคဒေါက်တာလက်ကျော်စောခင်ဗျာတရုတ်နိုင်ငံခြားရေးဝန်ကြီးအနေနဲ့ပေါ့နော်မြန်မာနိုင်ငံရဲ့ဝန်ကြီးဦးနာမော်လွင်ကိုအခုလိုဒီပြန်ဖိတ်ခေါ်ပြီးတော့ဆက်ဆံရေးပြန်ဆလိုက်ရတာကဒီကမ္ဘာအခြေအနေကအားလုံးခြုံကြည့်မယ်ဆိုရင်ဘာကြောင့်မလို့သုံးသပ်ကြည့်လို့ရလဲ
အခုတော့လေဟိုနိုင်ငံရဲ့ဝန်ကြီးဝန်ကြီးရဲ့လှုပ်ရှားမှုတွေကိုတောက်လျှောက်ကြည့်နေဒီကျမတို့ဗမာပြည်အရေးမတိုင်ရင်သူကအာဖဂန်နစ္စတန်အရေးကိုလည်းတော်တော်အလေးပေးတယ်ဗျအာဖဂန်နစ္စတန်နိုင်ငံရဲ့ဝန်ကြီးအပြင်အာဖဂန်နစ္စတန်ရဲ့အင်ဂျင်နာချင်းနိုင်ငံသားရေးဝန်ကြီးတွေပါတဲ့အစီအရေးတောင်လုပ်တယ်။ဟို level of down တက်တယ်လေ။ရုရှားဝန်ကြီးတောင်တက်တယ်။အဲ့ဒီမှာဆွေးနွေးပြီးတော့သူကဟိုဥဝနမောင်လည်းနဲ့မတွေ့ခင်ပေါ့နော်။အာဖဂန်နစ္စတန်နိုင်ငံသားရေးဝန်ကြီးကိုပြောတဲ့အခါမှာထူးခြားချက်တွေပါတယ်ဗျ။ခင်ဗျားတို့တာလီဘန်အစိုးရဟာတဲ့နိုင်ငံတကာရဲ့အသိအမှတ်ပြုမှုခံကျင်တဲ့ဒီအချက်ကကိုယ့်ပြည်တွင်းရဲ့နိုင်ငံရေးတည်ငြိမ်မှုကိုလောက်ရမယ်တဲ့။ဒီကပြည်သူတွေခံစားနေရတဲ့ humanitarian crisis အဲ့ဒါကိုပြည်လဲအောင်လုပ်ရမယ်တဲ့။သုံးကတော့လူတိုင်းအခွင့်အရေးပေါ် human right တွေအထူးသဖြင့်မိန်းကလေးတွေပညာသင်ကြားရေးတို့ပါလို့လည်းပြန်လည်စဉ်းစားတင်နေတဲ့
။ဟုတ်ကဲ့အဲ့ဒီတော့အခုဒီမြန်မာနိုင်ငံခီးစဉ်ဖြစ်လာပုံကရော
အခုလေကိုဥဝနမောင်လည်းနဲ့မတွေ့ဘူးသူကအင်ဒိုနီးရှားတို့ဖိလစ်ပိုင်တို့ထိုင်းတို့အဲ့ဒီအာဆီယံကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ရမှာအဲဥဝနမောင်လည်းမပါလာအဲ့တော့ဟိုဥရောပမှာမီးတောက်နေတဲ့အချိန်မှာသူ့အာရှဒေသမှာဟိုအပူမီးတောက်နိုင်တဲ့ဒေသတွေကိုတတ်နိုင်တယ်များလိုက်ငြင်းနေတယ်လို့ထင်တယ်အဲ့တော့အာဖဂန်နစ္စတန်ကအခြေအနေနဲ့ဗမာပြည်ကအခြေအနေနဲ့ပြည်တွင်းအခြေအနေကခက်ဆန်းကျင်ဖြစ်နေပေါ့နော် humanitarian crisis ကတော့နှစ်နိုင်ငံလုံးဖြစ်နေတာအဲ့ဒီနိုင်ငံတွေမှာဟိုကနိုင်ငံရေးအရာစီးပွားရေးအရာလက်ဦးမှုရအောင်ကြိုးစားပြီးတော့ဝင်ပြီးတော့တိောက်ပေးနေတယ်ဖြစ်နေနောက်တစ်ခုကလည်းအာဆီယံနိုင်ငံတွေနဲ့တရုတ်ကလုပ်နေတဲ့ Belt and Road ဆိုတာဗျာရထားလမ်းကြီးကတော်တော်ပေါက်သွားပြီဟိုတော့အဆူလာအိုးနဲ့တောင်ပေါက်သွားပြီလေအခုလာအိုးကနေဆက်ပြီးတော့ထိုင်းကြီးဆက်တော့မှာအဲ့တော့ကျမတို့ဗမာပြည်ကိုဒေါ်ဆန်းစုကြည်နဲ့တော့လာသူသဘောတူညီချထားပြီးပြီးပြီဗမာပြည်မှာဒီရထားလမ်းကြီးပေါက်ဖို့ဆိုတာဒါပေမဲ့ဒီစစ်ကောင်စီခင်မှာရက်ထားသလိုဖြစ်တာပေါ့နော်အဲ့ဒီဟာတွေကိုလည်းသူကပြန်ပြီးတော့စကြင်နေခင်တယ်အခုဒီကိုဗစ်အလွန်စီးပွားရေးနလန်ပြန်ထူရေးမှာသူကအာဆက်လုပ်ဖို့စီစဉ်တာလေ regional economic cooperation ဆိုတာကအာဆီယံနိုင်ငံ7နိုင်ငံလုံးနဲ့အာရှနိုင်ငံကြီး6နိုင်ငံအပါစီးကွက်ကြီးဖြစ်မြောက်အောင်လုပ်နေတဲ့အခါမှာသူက supply chain တစ်ခုလုံးလဲပတ်အောင်လုပ်ချင်တာဟုတ်ဒါကြောင့်မို့ဗမာပြည်ကိုပြန်ပြီးတော့ဆွဲနိုင်ရင်ဆွဲထည့်နေတယ
်ဟုတ်ကဲ့ဆရာမဒီနေရာမှာတစ်ခုကမြန်မာနိုင်ငံထဲမှာပေါ့နော်အမျိုးသားပြန်လည်တည်မြဲရင်းနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြန်ဆဖို့ဆိုပြီးတော့
ဟုတ်ကဲ့
ပြောသွားတာကိုတော့အဲ့ဒါကရောဒီကွန်မြူနစ်နိုင်ငံတစ်ခုအနေနဲ့အခုလိုပြောတာကထူးခြားမယ်လို့ထင်တာ
။ तू ကကွန်မြူနစ်နိုင်ငံတစ်ခုဆိုပေမဲ့တိတ်ပြီးသမယိုးကျကွန်မြူနစ်ဝါဒကြီးကိုဖက်တွက်ထားတာမဟုတ်ဘူးညာ။တော်တော်ပြုပြင်ပြောင်းလဲလာပြီးတော့ liberal ကျလာတာပေါ့ညာ။ပွင့်လင်းလာတာပေါ့နော်။အခုခေတ်ခုကာလနဲ့အကြည့် globalization ဖြစ်လာတာရော information technology တိတ်မြင့်လာတာရော तू ကခိုင်းလို့ပိတ်တင်းကျက်နေတဲ့စနစ်မဟုတ်တော့ဘူး။နောက်တို့အခုတင်းနေတာကပြည်သူဒီမိုကရေစီဆိုပြီးတင်း။အဲ့တော့သူ့နိုင်ငံမှာလည်းအလိုက်အချောက်ဒီမိုကရေစီတော်တော်လေးကိုဖွင့်လာတဲ့အောက်မှာကျန်တဲ့နိုင်ငံတွေမှာလည်းနောက်တစ်ခုကဗမာပြည်မှာတို့ဆက်ဆံမှုပြီးပဲစေအုပ်စုဆက်ဆက်ဘာမှအလုံးမဖြစ်ဘူးကြတူပြည့်ရလေ။အဲ့တော့ဒေါ်ဆန်းစုကြည်နဲ့ငါနဲ့ဆက်ဆံလိုက်တဲ့အခါမှာတစုံတရာအလုပ်ဖြစ်တော့အဲ့လိုအလုပ်ပြန်ဖြစ်အောင်သူကလည်းနည်းနည်းပြန်ကြိုးစားပေးပုံရတယ်။နောက်အထူးသဖြင့်ကျမတို့ဗမာပြည်သူတို့ဆေးအုပ်စုနဲ့ပတ်သက်လို့တိတ်ပြီးတော့ကြက်သားနေပြီဆိုတာတို့သိတယ်။ဟိုလုံးကသူ့ဘုံမှာမုန်းကြီးတာလေဒီ နာဝတာတို့နာဖာတို့နဲ့တိတ်ရောလုံးလုံးဆိုတာလည်းတို့သိရတယ်။ဒါကြောင့်မလို့အဲ့ဒီနောက်ပိုင်းကဥပိန်ဆိုင်ခေတ္တဒေါန်ဆန်းစုကြည်တို့ဆီမှာပြည်သူနဲ့ပြည်သူပေါ့နော် people to people ဆိုတာလေတော်တော်များများလောက်လာတာလေ။အဲ့ဒီနောက်ပိုင်းဆိုရင်တိုင်းဘာပါတီကလူတွေရောတခြားပါတီကလူတွေရောအများကြီးဖိတ်ပြီးတရုတ်ပြည်ကဆက်ဆံရေးကောင်းအောင်ကြိုးစားလာတာဖြစ်တယ်။အဲ့ဒါကြောင့်မလို့ဒီစကားပြောလာတာပဲ။ကိုတလို့ကတကြက်တောင်မြင်သေးတယ် NLD ကိုဖြတ်သိမ်းတာကိုသူတို့သဘောမတူဘူးလို့ဖတ်ပြောထားတာ။အဲ့တော့ဗမာပြည်မှာလည်းစေအောင်စုနဲ့ဆိုင်တော့ဒီမိုကရေစီနည်းနည်းဖွံ့ဖြိုးလာတာပိုကောင်းတယ်လို့များကတို့တွက်လာမှမဖြစ်တာဒါကြောင့်မို့ဗမာပြည်သူတွေလည်းကြိုက်နိုင်တဲ့စကားမျိုးလည်းပြောရတာဖြစ်မှာပေါ့အဲ့တော့ကျွန်တော်တို့ရဲ့ထောက်ခံမှုကိုရယူခြင်းခင်ဗျားတို့ခရီးအတိုင်းဒီမိုကရေစီလမ်းကိုပြန်ဖွင့်ပေးရမယ်နောက်ကျွန်တော်တို့လည်းသဘောတူစာချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးဖို့ဆက်လက်လှုပ်ဆောင်ဖို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာလှကျော်စောခင်ဗျာ